ယခင်ပြည်နယ်မြောက်ပိုင်းမှာဒေသခံရိုဟင်ဂျာမွတ်စလင်တွေတပ်ဖြတ်ခံရမှုကိုစုံစမ်းရေးသားထုတ်ဖော်ခဲ့တဲ့မြန်မာနိုင်ငံရိုက်တာသတင်းတော်နှုတ်ဦးကိုထောင်ဒဏ်9နှစ်စီချမှတ်လိုက်တဲ့အတွက်အမေရိကန်ပြည်ထောင်ဂျာမနီအပါအဝင်နိုင်ငံတကာခေါင်းဆောင်တွေကမြန်မာအစိုးရကိုပြင်းပြင်းထန်ထန်ဝေဖန်လိုက်ကြပါတယ်။ကိုဝါလုံးနဲ့ကိုကျော်စိုးဦးသတင်းတော်နှုတ်ဦးကိုချွင်းချက်မရှိအ мян ပြန်လွှတ်ပေးဖို့ကိုလည်းတောင်းဆိုလိုက်ကြပါတယ်။မန်းအင်ဂျင်နိုင်ကအပြည့်စုံကိုတင်ပြပါပါ။
အခုလိုသတင်းတောက်နှစ်ဦးနေနဲ့သတင်းကိုမှန်မှန်ကန်ကန်စုံစမ်းဖော်ထုတ်တင်ပြခဲ့တာကိုပြစ်မှုကျူးလွန်သူတွေဆိုပြီးထောင်ဒဏ်ချမှတ်ခဲ့တဲ့လုပ်ရဟာမြန်မာအစိုးရအတွက်နောက်ထပ်ဆိုးရွားလာတဲ့အမဲဆက်ကြီးတစ်ခုဖြစ်ကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနစ်ကီဟီလီကမနေ့ကကြေညာချက်ထုတ်ပြန်ပြီးဝေဖန်လိုက်ပါတယ်။ရိုက်တာသတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်ဆိုးရိုနှစ်ဦးဟာရိုဟင်ဂျာတွေအပေါ်စစ်တပ်ရဲ့အစုလိုက်ပြုံလိုက်တပ်ဖြတ်ခဲ့မှုကိုစုံစမ်းဖော်ထုတ်တင်ပြခဲ့တဲ့အတွက်ဗြိတိရှ်ကိုလိုနီလက်ထက်ကတည်းကပြဋ္ဌာန်းခဲ့တဲ့အစိုးရလျှို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့ပြစ်ဒဏ်ချမှတ်ခဲ့ကြောင်းသံမတ်ကြီးဟေလီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကျယ်ပြန့်ကြီးမားပြင်းထန်လာတဲ့နှင်းပန်းနှိပ်စက်တပ်ဖြတ်မှုမျိုးကိုမြန်မာစစ်တပ်ကကျူးလွန်ခဲ့တယ်ဆိုတာအားလုံးအတွက်ရှင်းလင်းမြင်သာမှုရှိကြောင်းသံမတ်ကြီးရဲ့ကြေညာချက်ကဆိုပါတယ်။လွတ်လပ်တဲ့နိုင်ငံတစ်နိုင်ငံမှာပြည်သူတွေကိုမှန်ကန်တဲ့သတင်းအချက်အလက်တွေတင်ပြဖို့နဲ့ခေါင်းဆောင်တွေကိုတာဝန်ခံမှုရှိလာစေဖို့ကိစ္စဟာတာဝန်သိတဲ့သတင်းမီဒီယာတွေရဲ့အလုပ်ဖြစ်တယ်လို့နစ်ကီဟေလီကဆိုပါတယ်။ဒါကြောင့်ကိုဝါလုံးနဲ့ကိုကျော်ဆိုးတို့နှစ်ဦးချွင်းချက်မရှိချက်ချင်းလွှတ်ပေးဖို့အမေရိကန်ပြည်ထောင်စုအနေနဲ့ဆက်လက်တောင်းဆိုသွားမှာဖြစ်တယ်လို့သံမတ်ကြီးဟေလီကပြောပါတယ်။အလားတူရိုက်တာသတင်းတောက်နှစ်ဦးကိုထောင်ဒဏ်အသီးသီးချမှတ်လိုက်တဲ့အပေါ်ဗြိတိန်ဝန်ကြီးချုပ်ထရီဆာမေအနေနဲ့အလွတ်အလွန်ကိုစိတ်ပြတ်မိကြောင်းနဲ့သူတို့ကိုချက်ချင်းပြန်လွှတ်ပေးဖို့ဝန်ကြီးချုပ်ကတောင်းဆိုကြောင်းသူ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ကမနေ့ကသတင်းတောက်တွေကိုပြောပါတယ်တရားရုံးရဲ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်ကိုနစ်နာထိခိုက်စေတယ်လို့လည်းဗြိတိန်ဝန်ကြီးချုပ်ရဲ့ပြောခွင့်ရကဆိုပါတယ်ဂျာမနီနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ခရစ်စတိုဖ်ဘာကာကလည်းမြန်မာနိုင်ငံမှာသတင်းတောက်နှစ်ဦးကိုထောင်ဒဏ်ချမှတ်ခဲ့တဲ့သတင်းအတွက်တုန်လှုပ်မိကြောင်းနဲ့ဒါနဲ့ပတ်သက်လို့ဂျာမနီအစိုးရရဲ့သဘောထားကိုမနေ့ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတ
ယ်။အ
ခုလိုတရားရုံးရဲ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ကိုဆိုးရွားစေတယ်လို့ကျွန်တော်တို့မြင်ပါတယ်။သတင်းတောက်နှစ်ဦးလုံးကိုကိုလိုနီခက်ကပြဋ္ဌာန်းခဲ့တဲ့အစိုးရပေါ်မှာတစ္ဆာဖောက်မှုနဲ့ပြစ်ပေးခဲ့တာပါ။သူတို့တွေဟာရခိုင်ပြည်နယ်မှာအမှန်တရားပေါ်ပေါက်ရေးဖြစ်စဉ်ကိုပတ်မိုးပေးခဲ့တာကလွဲလို့ဘာပြစ်မှုမှကျွလွန်ခဲ့ကြတာမဟုတ်ပါဘူ
းဒါကြောင့်တရားရုံးအနေနဲ့အမိန့်ကိုပြန်လည်ရုပ်သိမ်းလိမ့်မယ်လို့ဂျာမနီအနေနဲ့မျှော်လင့်ကြောင်းသူကအခုလိုပြောပါတယ
် Insofern
ist aus unserer Sicht ကျွန်တော်တို့ဘက်ကတော့ရခိုင်ပြည်နယ်အတွင်းရက်ဆက်ကြမ်းကြုတ်လာတဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်အမှန်တရားဖော်ထုတ်တင်ပြနိုင်မှုကြိုးပမ်းတဲ့လောက်ရမှန်သမျှကိုအားပေးထောက်ခံပါတယ်တရားရုံးအနေနဲ့လည်းအမိန့်ကိုပြန်လည်ရုပ်သိမ်းလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်နေပါတယ်
ရန်ကုန်တိုင်းဒေသကြီးမြောက်ပိုင်းခရိုင်တရားရုံးရဲ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်အပါအဝင်နိုင်ငံသားတိုင်းရှိတဲ့သတင်းအချက်အလက်ရယူပိုင်ခွင့်နဲ့တရားဥပဒေစိုးမိုးရေးတိုးတက်မှုကိုဆုံးရှုံးစေကြောင်း EU ဥရောပသမဂ္ဂနိုင်ငံသားမူဝါဒရေးရာအကြီးအကဲဖက်ဒရီကာမော့ခီရီနီရဲ့မနေ့ကကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်သူတို့နှစ်ဦးပေါ်ထောင်ဒဏ်စီရင်ချက်ကိုပြန်ပြီးသုံးသပ်ဖို့နဲ့ချွင်းချက်မရှိချက်ချင်းပြန်လွှတ်ပေးဖို့ကြေညာချက်မှာတိုက်တွန်းထားပါတယ်။အလားတူကနေဒါနိုင်ငံသားရေးဝန်ကြီးခရိုင်ရှာဖီလန်ကလည်းတရားရုံးဆုံးဖြတ်ချက်ဟာမြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ခွင့်နဲ့ဒီမိုကရေစီအတွက်မျှော်လင့်ချက်အလားအလာတွေကိုဆူဆူဝါဝါထိခိုက်စေတယ်လို့မနေ့ကထုတ်ပြန်တဲ့သူ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်မြန်မာနိုင်ငံရဲ့လက်ရှိရောအနာဂတ်မှာပါဥပဒေအရတရားမျှတမှုနဲ့ထင်သာမြင်သာရှိဖို့ကိုလည်းထိခိုက်စေကြောင်းကနေဒါနိုင်ငံသားဝန်ကြီးကပြောပါရယ်ကနေဒါနိုင်ငံအနေနဲ့နိုင်ငံတကာအတိုင်းဝိုင်းနဲ့အတူလက်တွဲပြီးကိုဝါလုံးနဲ့ကိုကျော်ဆိုးတို့နှစ်ဦးလုံးချက်ချင်းလွှတ်ပေးဖို့ထပ်မံတောင်းဆိုကြောင်းလည်းသူ့ရဲ့ကြေညာချက်မှာဖော်ပြထားပါရယ်သူတို့နှစ်ဦးဟာအပြစ်မရှိဘဲထောင်ထဲမှာရှစ်လကြာထိမ့်သိမ်းခံထားရတယ်လို့လည်းသူကဆိုပါရယ်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာရဲ့ပြောခွင့်ရပုဂ္ဂိုလ်အက်ဘောဆိုဖန်ချောဒရီကတော့မြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ပေါ်ခွင့်နဲ့သတင်းလွတ်လပ်ခွင့်ကိုဖိနှိပ်ဖို့မြန်မာအစိုးရကစူးစမ်းနေခဲ့တယ်ဆိုတာကိုထပ်မံသက်သေပြလိုက်တာဖြစ်တယ်လို့ပြောပါရယ်။ဒါအပြင်ရိုဟင်ဂျာတွေအပေါ်ဖိနှိပ်ညှဉ်းပန်းတဲ့မြန်မာစစ်တပ်နဲ့အစိုးရရဲ့လုပ်ရက်ကိုထုတ်ဖော်တင်ပြခြင်းနဲ့သတင်းမီဒီယာပဲဖြစ်ဖြစ်လူပုဂ္ဂိုလ်တွေပဲဖြစ်ဖြစ်အစိုးရရဲ့ဖိနှိပ်ဖန်ဆီးမှုကိုခံရလိမ့်မယ်ဆိုတဲ့လျှို့ဝှက်ချက်ကိုလူအများသိသွားပြီဖြစ်တယ်လို့လည်းသူကပြောပါရရှင်